โอเคบอมบ์ฮาร์ดด็อกเตอร์ซอเวครับสําหรับမြန်မာနိုင်ငံကခလီးငယ်တွေမှာကိုယ်လေးချိန်မတက်ဘူးဆိုတဲ့ပြဿနာနဲ့ဒီအစာကောင်းကောင်းမစားဘူးဆိုတဲ့ပြဿနာတွေကိုကြုံရတာများလားဆရာကြီ
းဟုတ်ကဲ့ကိုဝင်းမေဒါတော့ကျွန်တော်တို့ကလေးဆရာဝန်တွေမှာနေတိုင်းနှိပါရင်ဆိုင်နေရတဲ့ပြဿနာပါပဲတော်တော်များမိပါတွေကကိုယ်လေးချိန်ကောင်းကောင်းမတက်တာတို့အစာမစားတာတို့နော်စသဖြင့်လာပြီးတော့ဟိုပြတာလေးအများကြီးရှိပါတယ်နေတိုင်းလို့လို့တွေ့ရပါတယ်ဒ
ါဟုတ်ကဲ့ဆရာအဲ့ဒီတော့ဒီကိုယ်လေးချိန်မတက်တာကိုဘယ်လိုသတ်မှတ်နိုင်တယ်ဆိုတာကိုစပြီးတော့ရှင်းပြပေးပါလားဆရာ
ဘောအဲ့ဒါကတော့ပထမဆုံးကတော့ကိုယ်လေးချိန်တကယ်မတက်ဘူးလားပေါ့နော်ဒါကိုကျွန်တော်တို့စဉ်းစားရပါတယ်တိုင်းတဲ့အခါမှာလည်းတကယ်မှန်မှန်ကန်ကန်တိုင်းထွက်တိုင်းဖို့လိုအပ်တယ်ပေါ့နော်ဆိုတော့ကလေးတစ်နှစ်အောင်ဆိုလို့ရှိရင်ကျွန်တော်က infant weighing scale လို့ခေါ်တော့ပေါ့ဒီခွက်ကလေးပေါ်မှာတင်ပြီးတော့ချိန်တာပိုကောင်းတယ်ဟိုကလေးနဲ့လူကြီးနဲ့ပေါင်းပြီးတော့နှုတ်တာတွေကတိတ်မတိကြဘူးပေါ့နော်အဲ့ဒါတစ်ချက်ပါအဓိကတော့ကျွန်တော်တို့ဘယ်လိုချမ်းမြင်တက်လို့ရလဲဆိုတော့မွေးကစားကလေးချိန်ပေါ့မွေးကစားကလေးက9ပေါင်းရှိရင်ဒါလာမှာ14ပေါင်ဖြစ်လေရှိရယ်တနှစ်မှာ21ပေါင်ဖြစ်တယ်နှစ်နှစ်မှာဆို28ပေါင်ဖြစ်မယ်အဲ3နှစ်မှာဆို35ပေါင်ဖြစ်ပါမယ်အဲ့ဒါကိုကျွန်တော် rule of 7လို့ခေါ်တော့ပါနော်ဆိုတော့တစားတစားတီးတိုးသွားတယ်ပေါ့ဒါပေမဲ့ဒီမှာသတိထားမိဖို့ကဘာဖြစ်လဲဆိုလို့ရှိရင်ဝိကာကအနေနဲ့9လအတွင်းမှာ2စားတက်ပြီမဲ့9လကတနှစ်အတွင်းမှာနောက်ထပ်2စားမတက်ဘူးဗျတစားပဲတက်တယ်အဲ့လိုပဲတနည်းကနေနှစ်နှစ်တက်မှာဆိုလို့ရှိရင်20ပေါင်က28ပေါင်ပဲဖြစ်မယ်เนาะဆိုတော့ဒီကလေးတယောက်ရဲ့ဖွံ့ဖြိုးမှုလုံးကအញ្ញံလုံးချိန်ရတော့ဒီကိုဝင်တွင်းမှာပေါ့ဗျာဒါဆိုတော့ဆဲလေးတစ်လုံးကလပ်စီလေးတစ်ခုကနေတော့လူတယောက်ဖြစ်လာတာဒုတိယအញ្ញံလုံးချိန်ရတော့ဒီမွေးကင်းဟိုသာသာရွယ်ပေါ့เนาะသာသာရွယ်မှာလည်းဖွံ့ဖြိုးမှုကတော်တော်များများနောက်ပိုင်းကျတော့ဖွံ့ဖြိုးမှုကတဖြည်းဖြည်းတဖြည်းနည်းသွားတယ်အဲ့နေသွားပြီးတော့နောက်ပဲချိန်မှပြန်များလာမယ်ဆိုလို့ရှိရင်ဒီလိုတော့အပြူပေါ်ဝင်တဲ့အချိန်မှပြန်ပြီးတော့ဒုတိယချိန် growth spurt လို့ခေါ်ပါလို့မပေါ်မျိုးမျိုးတက်လာဘူးဒီသဘောတရားလေးကိုနားလည်ထားဖို့လိုပါတယ်ဘယ်လိုဆိုလို့ရှိရင်တော့မိဘတွေကဘာဖြစ်လဲဆိုငငယ်တော့မွေးကစားနဲ့၄-၅လအတွင်းမှာတော်တော်ကြီးထွားလာပြီးတော့နောက်ပိုင်းကျတော့ကြီးထွားလို့နည်းသွားတာကိုတဘာဝအတိုင်းနည်းသွားတာကိုတို့တွေကဆိုရင်တကြတယ်ပေါ့
ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့ဆရာကပြောတယ်ဒီတက်မှတ်ထားတဲ့ခုနလာပိုင်းအသက်ပိုင်းအရွယ်ပါဒီပေါင်ချင်းပြည့်မပြည့်နဲ့အဓိကတိုင်ရတာပါဆရာတော့တခြားရောဆရာကြီး
ကျွန်တော်ကတော့အကြမ်းရင်းတော့အဲ့လိုတွေ့တယ်ပေါ့နော်မွေးကစားအောင်လားကိုယ်လေးချင်းက9လမှ2စားဖြစ်မယ်ဟောတစ်နှစ်မှ3စားဖြစ်မယ်ဟော2နှစ်မှ4စားဖြစ်မယ်3နှစ်မှ5စားဖြစ်မယ်ပေါ့နော်ဒီတဲ့ကြီးတဲ့ကလေးတွေမှာကျွန်တော်ကကိုယ်လေးချင်းနဲ့အရက်တီကိုဟို WHO ကနေလောက်ထားတဲ့ဒီ standard ရှိပါတယ်ဒီ standard မှာထည့်ကြည့်လိုက်ရင်သူက third standard ပေါ့နော်တတိယလူတရားစီလိုက်ရမြ69ထက်ဆိုရင်တော့တိတ်ဝရတယ်ပေါ့နော်အဆင့်3အောက်ဆိုရင်ဒါသိပ်ပိန်နေဒီလိုမျိုးတတ်မှတ်လို့ရပါတ
ယ်ဟုတ်ကဲ့ဆရာအဲ့ဒီတော့ဒီကိုလေးချိန်မတက်ရတဲ့အကြောင်းတွေကရောဘယ်လိုရှိနေလဲဆရာ
ဟုတ်ကဲ့ဒီကိုလေးချိန်ဒီမတက်တာတို့ကလေးမထွားတာတို့ကတော့အကြောင်းတွေအများကြီးရှိပါအဲ့မှာဒီခန္ဓာကိုယ်ရုပ်ခန္ဓာကိုယ်တောင်ဖြစ်တဲ့အကြောင်းရှိသလိုစိတ်ကြောင့်ဖြစ်တာလည်းရှိတယ်ပေါ့ဆိုတော့ရုပ်ခန္ဓာကိုယ်တောင်ဖြစ်တာမှဆိုလို့ရှိရင်တော့မှအဓိကသိတာဘောကပါလဲဆိုလို့ရှိရင်ငွေတဲ့ကိုယ်လေးချင်းပေါ့ငွေတဲ့ကလိုချင်းလည်းတိတ်နေတယ်အထူးဖြင့်ဒီရှိတဲ့အတိုင်းတာမရှိဘူးပေါ့ဒီလိုသေးတာလည်းဟိုကိုယ်ဝင်စတဲ့သေးတာဆိုရင်နောက်ပိုင်းကျလည်းဆက်ပြီးသေးသွားတတ်ပါတယ်နောက်တစ်ခုကပါလဲဆိုလို့ရှိရင်မျိုးရိုးပေါ့နော်မိဘမျိုးရိုးရသေးသေးညွန့်နယ်လေးဖြစ်လာရင်ငွေလာတဲ့ကလေးမှအများကြီးတော့ကြီးထွားပြီးမဖြစ်နိုင်ဘူးပါဝင်ရကျွေးမွေးဒီပါဝင်ရကလာတဲ့အချက်လက်တွေကောင်းရင်တော့သူတို့လည်းနည်းနည်းပို့ထွားမယ်။နောက်တစ်ခုကပါလဲဆိုလို့ရှိရင်ဒီဒါရရှိယောဂတစ်ခုရှိနေတယ်ပေါ့နော်။ဆိုတော့မှကလေးမှာဒီဗီယောဂရှိတာတို့ဘာနိုင်ချက်ရှိတာတို့မွေးရပါနှလုံးယောဂရှိတာတို့ဒါတွေရှိသလားပေါ့။နောက်တစ်ခုကပါလဲဆိုလို့ရှိရင်တော့အဲကလေးမှာခဏခဏယောဂတွေဖြစ်နေတယ်ပေါ့။ဥပမာဆိုတော့ခဏခဏနာစီချောင်းလို့ဖြစ်တယ်။ဆိုတော့ခဏခဏဒီဝင်ပြန်ဝင်ရှော့ဖြစ်တယ်เนาะဒီလိုယောဂတွေရှိသလားပေါ့ဒါမျိုးတွေကိုကျွန်တော်တို့ရှားပါတယ်ဒီပြင်ဟာတွေကတော့တော်တော်လေးရှားတယ်ပေါ့เนาะဥပမာဆိုလို့ရှိရင်ဒီအင်ဒိုခရိုင်းယောဂတွေပါတွေကြောင့်ဖြစ်တာတွေကတော့တော်တော်တွေ့ခဲ့ပါတယ်နောက်ပြီးတော့ဒီဘူးကနေအစာမစုတ်တာပေါ့เนาะ mal absorption syndrome ပေါ့ဒါမျိုးတွေကလည်းတွေ့တော့တွေ့ခဲ့ပါတယ်ဆိုတော့တစ်ဖက်ကလည်းပါလဲဆိုလို့ရှိရင်သူတို့ကလေးတွေမှာလည်းဒီစိတ်ပိုင်းဆိုင်ရာရှိပါတယ် မိဘနဲ့ပတ်ဝန်းကျင်ရဲ့နော်ပြုစုပြုစုမှုtender loving care ပေါ့နော်ဆိုတော့မေတ္တာနဲ့ဒီ view side ကြည့်တာမရှိတဲ့ကလေးတွေမှာလည်းဒီဖွံ့ဖြိုးမှုကသွားပြီးတော့ထိခိုက်နိုင်မှာ
ဟုတ်ကဲ့ဆရာဒီနေရာမှာဒီအစာအသောက်နဲ့ရောဘယ်လိုပတ်သက်နေလဲဆရာကြီ
းဘုရားကတည်တယ်ကြောင့်
အစာနဲ့ဖွံ့ဖြိုးမှုနောက်ကျတာတော့သူကလေဖွံ့ဖြိုးမှုနည်းတာတော့ဝိတ်ကိုယ်လေးချိန်မတက်တာတော့တိုက်ရိုက်သက်ဆက်တယ်နော်ပေါ့မကွနာလို့ဒီ emotional deprivation ပေါ့နော်သူကစိတ်ပိုင်းဆိုင်ရာဒီလောကမှာယူဆိုင်မှုမခံရတာတို့ဒါရရှိယောဂါတို့ဖြစ်ရင်လည်းကလေးတွေကမစားဘူးပေါ့အစာလည်းမစားဝယ်လည်းမတက်ဘူးဒီလိုတွေဖြစ်ပ
ါဟုတ်ကဲ့အဲ့တော့ဒီကိုယ်လေးချိန်မတက်တာနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိရတခြားအရေးကြီးတဲ့ချက်ကိုပြောဖို့ရှိအောင်ဆရာကြီ
းကလေးတွေရဲ့ဒီလှူရှားမှုပေါ့နော်ကလေးရဲ့တော်တော်များများတော်တော်ဆော့ပါတယ်ဒီနှစ်နှစ်သုံးနှစ်ရွယ်ဆိုကလေးကပြေးသွားဆော့ကစားနေတဲ့အချိန်ကများတဲ့ခါကျတော့ကိုယ်လေးချိန်တိတ်မတက်ဘူးအဲ့တော့လည်းမိဘတွေကစိုးရင်တက်ပါလေကျွန်တော်တခါတလေကြာဥမာပြီးတော့မှဘောလုံးကစားနေတယ်ဘောလုံးသမားကြီးကြည့်လိုက်ပေါ့ဘလူဝါတာရှိလဲမပါလို့လဲ exercise လုပ်နေတာတနေ့လုံးပြေးမိနစ်90လုံးပြေးလွှတ်လှူရှားနေတာအဲ့လိုပဲကလေးတွေမှလည်းဘာဖြစ်လဲဆိုဒီများသောဖြစ်လာဆော့ကြတာကိုကလေးကဆော့တယ်ပြေးတယ်လွှားတယ်ခုန်တယ်ပေါက်တယ်ပေါ့နော်ဒါလေးအကုန်လုံးကိုပေါင်းလိုက်လို့ရှိရင်မိနစ်90ဘောလုံးကစားတာတက်တော့သူကပိုလိုက်နေတယ်ပေါ့အဲ့ဒီခါမျိုးမှာသူတို့ရဲ့ကိုယ်လေးချိန်တက်မှုကအရင်ကပြုံးမလာပဲနဲ့ရှိတတ်ပါတယ်အဲ့ဒါကိုမိဘတွေကဆိုရင်တတ်ပါတယ်မှတော့ကလေးကကျမ်းမာပြီးစော်ကစားနေရင်ဆိုရင်ကြမရှိပါဘူ
းဟုတ်ကဲ့ဆရာကျေးဇူးများတင်ပါတယ်ဆရာ